ဒီကနေ့တရုတ်အစုဆရာဈေးဟာအကြီးကျယ်ချဆင်းနေရကနေဈေးပိတ်ခန်းလေး45မိနစ်လောက်လိုမှကပ်ပြီးခုန်တက်သွားပါတယ်အတုံးနှောင်းတွေမြင့်တက်နေတာနဲ့ပတ်သက်ပြီးအမေရိကန်ဘဝဘဏ်ကနေကြားကန်ပေးနေတဲ့လက္ခဏာတွေတွေ့နေရတာမို့ Wall Street American ဈေးကွက်အခြေအနေကောင်းလာခဲ့ပြီးတဲ့နောက်မှာကြာသပတေးနေ့အာရှအစုဆရာဈေးတွေလည်းတက်လာခဲ့တာပါအမေရိကန်အစုဆရာဈေးကွက်ဟာတပတ်လောက်ကျဆင်းနေတာဖြစ်ပြီးမနေ့ကဗုဒ္ဓဘူးနေ့မှာတော့အညွန်ကင်းက4ရာခိုင်နှုန်းလောက်တက်လာပါတယ်5ရက်လောက်ဈေးကျနေခဲ့တဲ့ Dow Jones ဆက်မှုအစုရာတွေကလည်းမနေ့က 0.619 အထိတက်လာခဲ့တာမို့ဒါဟာတက်ပြမြောက်အမြင့်ဆုံးဖြစ်စံချိန်တင်ခဲ့ပါတယ်တရုတ်စီးပွားရေးကျဆင်းနေတာအတွက်စိုးရင်ပူပန်မှုတွေကနေကမ္ဘာအစုရှယ်ယာဈေးကွက်ဟာပြီးခဲ့တဲ့သတင်းနှစ်ပတ်လောက်အကြီးအကျယ်ကျဆင်းခဲ့တာဖြစ်ပါတယ်စီးပွားရေးလုပ်ငန်းတွေမှာငွေပုံမိုလဲပတ်စေဖို့အတွက်တရုတ်ဘဟုဘဏ်ကဒီသတင်းပတ်ထဲမှာပဲအတိုးနှုန်းကိုမြင့်တင်ခဲ့ပေမဲ့ဒီလိုလှုပ်ဆောင်မှုကနေတရုတ်စတော့ဈေးကွက်တည်ငြိမ်လာရေးအတွက်ဘယ်လောက်ထောက်ကူရမယ်ဆိုတာကိုတော့သေသေးချာချာမသိရသေးပါဘူးကျသက်ပတင်းတွေမှာလည်းတရုတ်နိုင်ငံတွင်ကုန်သွယ်မှုတွေမတည်ငြိမ်သေးတာကိုတွေ့နေရပြီးတရုတ်နိုင်ငံရဲ့ပင်မရှန်ဟိုင်းအညွှန်းကိန်းဟာကျဆင်းနေရကနေဈေးပိတ်ခန်းလေး45မိနစ်လောက်အလိုမှာ 5.3% ထိမြင့်တက်ပြီးဈေးပိတ်သွားခဲ့ပါတယ်ဒါကသတင်းရှစ်ပတ်လောက်တွင်တရုတ်ထဲမှာပဲအမြင့်ဆုံးခုန်တက်သွားတာဖြစ်ပါတယ်ဂျပန်ဩစတြေးလျနဲ့ကိုရီးယားဈေးကွက်တွေဟာလည်းတက်ရာခိုင်နှုန်းလောက်တက်ဈေးနဲ့ဈေးပိတ်သွားတယ်လို့ဥရောပဈေးကွက်ကလည်းချက်တပရင်းနေဈေးဖွင့်ချိန်မှာဈေးတက်လာတာတွေ့ရပါတယ်